အခုကတော့စစ်ကောင်စီရဲ့အခွင့်တင်းကျပ်မှုကြောင့်ပြည်ပမှာအလုံးလုံးနေကြတဲ့သူတွေဘယ်လိုအခက်ကြုံနေရသလဲဆိုတာကြည့်အောင်ပါပြပကိုတွားရောက်လှုပ်လှုပ်ကန်ချမဲ့သူတွေ passport တက်တန်းတိုးတဲ့အခါအခုကင်းရှင်းချောင်းထောက်ခံချက်တင်ပြနိုင်မှာပဲနိုင်ငံကူးလက်မှတ်ကိုတက်တန်းတိုးပေးမယ်လို့စစ်ကောင်စီကကြေညာထားပါတယ်ဒီထဲမှာအလုပ်အကိုင်နိုင်ငံကူးလက်မှတ် passport for job ပြီးချင်တဲ့နိုင်ငံသားသင်္ဘောသားနိုင်ငံကူးလက်မှတ် PS အမျိုးအစားတွေကိုကိုင်ဆောင်ထားတဲ့သူတွေလည်းပါပါတယ်ဒီလိုတင်းကျပ်လိုက်တဲ့အတွက်အလုပ်သမားတွေအတွက်အခက်အခဲတွေပိုပြီးတော့ကြီးလာတယ်လို့အလုပ်သမားရေးလှုပ်ရှားသူတွေနဲ့အလုပ်သမားတွေကပြောဆိုကြပါတယ်။ဒီကြောင့်ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။အလုပ်ကိုင်နိုင်ငံကူးလက်မှတ် PJ နဲ့တင်မောသားတွေကိုင်တဲ့နိုင်ငံကူးလက်မှတ် PS အမျိုးအစားတွေကိုင်ဆောင်ထားသူတွေနိုင်ငံကူးလက်မှတ်သက်တမ်းတိုးဖို့လျှောက်တဲ့အခါမှာအခွန်ကင်းရှင်းကြောင်းထောက်ခံချက်တင်ပြရမယ်ဆိုပြီးစစ်ကောင်စီဘက်ကထုတ်ပြန်ထားပါတယ်။ပြည်တွင်းအခွန်ဦးစီးဌာနကထုတ်ပေးတဲ့အခွန်ကင်းရှင်းကြောင်းထောက်ခံချက်ယူလာရမယ်ဆိုတာကိုရန်ကုန်မြို့မှာရှိတဲ့နိုင်ငံကူးလက်မှတ်ရုံးတွေမှာကြော်ညာဆိုင်ပုတ်တွေကတ်ထားတာဖြစ်ပါတယ်။ဒီတော့မြန်မာရွှေပြောင်းလူသမားတွေတရားဝင်ရောတရားမဝင်ပါပေါင်းရင်လူဦးရေ90%လောက်ရှိတဲ့ထိုင်းနိုင်ငံမှာတော့စီးပွားရေးနဲ့အလုပ်ကိုင်မကောင်းရတဲ့အထက်ဒီထုတ်ပြန်မှုဟာဝင်တို့ဝင်ပိုးတွေဖြစ်လာစေတယ်ဆိုပြီး Labor Right Foundation ကပြောရေးဆိုခွင့်ရှိသူဦးအောင်ကျော်ကအခုလိုပြောပါတယ်။
နောက်တကဘာလုံးချင်တဲ့စီးပွားရေးတွေကြောင့်ဆေးရုံလုံးရုံမှာအလုံးတွေကိုတောင်းလုံးသားတွေကိုအချင်းချင်းမပေးနိုင်တဲ့ဟိုစိတ်တွေနာပြီးမှခံရတာမျိုးပါရှင်းနေ။အဲ့တော့လုံးသားတွေကလည်းဒီလိုမျိုးတွေနဲ့နောက်နေတဲ့အခန်းကရေကမီးကစားစားတောက်ခနေနေပြီးရင်ကျွန်တော်တို့စားရတဲ့အတက်စစ်တာတွေအားလုံးကလည်းတန်းတူရတဲ့ကိစ္စတွေကလည်းနိုင်ငံတော်တမတ်ထားတဲ့နှုံသားတွေမဟုတ်ဘဲနဲ့ဟိုဝန်ဆောင်ကားတွေကဒါအချီးကြီးကပေးဆောင်နေရတဲ့အတွက်ကြောင့်လုံးသားကြီးလုံးဝဝင်နေချောင်းမျိုးမလုံလောက်တဲ့တဲ့ကြောင့်ကြီးနေတဲ့ချိန်မှာအခုလုံးဝဝင်ကောက်ခံဖို့ဆိုတာကတော့ဟိုလုံးသားလေးကိုတပူပေါ်နှစ်ပူဆင်းတယ်ဖြစ်တော့မှဖြစ်ပါတယ်ဟုတ်ကဲ့
ထိုင်းနိုင်ငံမှာမြန်မာပြည်အများဆုံးလုပ်ကင်နေတဲ့အထည်ချုပ်လုပ်ငန်းတွေမှာလည်းအလုပ်ကင်နေနေလာတာတွေကြောင့်လူတွေရှော့ချတာတွေလုပ်နေတယ်လို့ပယံလုပ်ငန်းတွေလုပ်တော့လဲအလုပ်လုပ်ရတဲ့ရက်ကအနှဲငယ်သာရှိတာကြောင့်အဆင်မပြေတာတွေဖြစ်နေတာပါစစ်ကောင်စီကအခုလိုမျိုးအခွန်သာထက်ကောက်မယ်ဆိုရင်တော့နိုင်ငံကူးလက်မှတ်ပတ်တန်းတွေလည်းတိုးနိုင်တော့မှာမဟုတ်ဘူးဆိုပြီးပယံလုပ်ငန်းမှာလုပ်ကင်နေသူမြန်မာလူသမားတို့ကလည်းပြောပါတယ
်ဆေးရုံနေမှာဆိုလည်းကျွန်တော်အထက်ချုပ်တွေဆိုရင်ဒီပေါင်းောက်တွေပိုင်းမှာလူရဲ့များလာတဲ့ခါကျတော့ဒီအထင်မရှားတော့ပုံမှန်ပဲအထင်ရှုပ်ကြတယ်အဲဆေးရုံတွေတို့များအထင်ကြီးပြက်ကုန်တော့ကျွန်တော်တို့ရှားဒီပယံဆိုင်တွေဆိုလည်းဒီလိုပဲအလုပ်တွေပေါင်းတယ်ဘယ်လိုအော်တယ်လာလုံးမဒါလုံးမတခါကျရင်တရမြဲလောက်ဝင်ရှိရတော့ဒါကျရင်တစ်စီးကလုံးဝပြီးသူနားထိုင်အောင်လို့တချို့လားလားတော့လားပြီးနားလိုက်တော့ရှိတယ်ဆက်တဲ့ကောလုံးလည်းပုံလေးဖြစ်ပါတယ်ဆိုတော့သူအဲ့လိုလုပ်တဲ့ခါကျတော့အဲ့လိုအဲသူလုံးတရမဆက်တူပြီးတော့ဆိုတော့တီကုန်ရမှာပေါ့ဗ
ျစစ်ကောင်စီဘက်ကတော့ပြပထွက်ပြီးအလုံးလုံးနေသူတွေထံကနေဝင်ငွေရအောင်အချက်ကင်တဲ့နီးဖြစ်ကြောင်းကိုလည်းမြမပီသားများရေးပူတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။ဒီပါရောက်ရင်ဒုရှိပါအခွန်ဆောင်အဲ့ဒီခံဝန်ကတိတွေနဲ့တီမတာမင်းတို့ပြပါထွက်ပြီးအလုံးလုံးလို့ဆောင်းဆရာတွေပေါ်မှာထုတ်ကားလိုက်တာ။တဘောကတော့ပြပါနိုင်ငံအသီးသီးမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေကိုလူချုံနှောင်တာစီကတ်တ်လို့မရတဲ့အခါကျတော့ဆောင်းရဲဆရာကိုစုံမန်းလုပ်ထားတာပဲ။
စစ်ကောင်စီကပြည်တွင်းမှာဝင်ငွေကောက်ခံနေတာကတော့တစ်နှစ်ကိုကျပ်တသိန်းကနေ350ကျားဝင်မယ်ဆိုရင်အခွန်900ကျိုင်းတော့350ကနေ300ထိဆိုရင်1000ကျိုင်းတော့ကျပ်သိန်း300အထက်ဝင်ငွေရှိသူတွေကိုတော့2500ကျိုင်းတော့ထိကောက်ခံနေတာပါဒီလိုပုံစံမျိုးကိုပြပရောက်မြန်မာနိုင်ငံသားတွေစီကကောက်ခံဖို့စီစဉ်နေတာဖြစ်ပြီးအခွန်ပေးဖို့ကအောက်တိုဘာလ1ရက်နေ့ကနေစတင်အသက်ဝင်ပြီလို့လည်းကြေညာထားတာပါဒါအပြင်အဲ့ဒီမတိုင်ခင်ထုတ်ပြန်ချက်တွေကတော့လာဇာရဲ့25ရာခိုင်နှုန်းကိုပြည်ရင်းကိုငွေလွှဲရမှာတရားဝင်စနစ်နဲ့ငွေလွှဲရမယ်ဆိုပြီးကြေညာထားပါတယ်။အခုဆိုရင်ပြပထွက်ပြီးအလုလုံနေသူတွေကအရင်ကတော့တိုင်းပြည်လူဦးရေရဲ့10ရာခိုင်နှုန်းလောက်သာရှိပြီးအခုဆရာနာသိမ့်ပြီးတဲ့နောက်ပိုင်းမှာတော့ပိုများလာနေတာဖြစ်ပါတယ်။ကဘာရက်ရက်မှာကိုဗစ်ကပ်ဘေးကြောင့်စီးပွားရေးတွေကျဆင်းပြီးနလန်ထူဖို့ကြိုးစားနေချိန်မှာအလုကင်တွေရှားပါနေတာလည်းဖြစ်ပါတယ်။ဒီအတွက်စစ်ကောင်စီရဲ့ထုတ်ပြန်ချက်ဟာပြပရောက်မြန်မာအလုပ်သမားတွေအတွက်ကြီးမားတဲ့ဝင်တို့ဝင်ပိုးတွေဖြစ်လာစေတယ်ဆိုပြီးမြန်မာအလုပ်သမားတွေကတော့အလုပ်သမားရေးဆောင်ရွက်နေသူတွေကပါပြောဆိုနေကြပါတယ်ရှင်။